ပြောပြပြောင်းလဲမှုနောက်နေနေတဲ့ဌာနဆိုင်ရာဖွဲ့စည်းတွေကိုအဓိကထားချက်မှတ်ကင်တွယ်သွားမယ်လို့ပြောခဲ့တဲ့သမ္မတတေဦးဝင်းမြင့်ဟာအစိုးရဖွဲ့ဝင်ဝင်ကြီးတွေနဲ့တောက်ချနေတာတွေ့ဆုံရမှာပြည်သူအကျိုးအတွက်ပူးပေါင်းဆောင်ရွက်ကြဖို့ဝင်ကြီးတွေကိုတိုက်တွန်းခဲ့ပါတယ်။အဲ့ဒီအစိုးရတက်တန်းနှစ်နှစ်ကျော်ကာလအတွင်းလက်ရှိဝင်ကြီးတွေအနေနဲ့အပြောင်းလဲတိုးတက်မှုတွေအတွ
မရအသည့်ဦးဝင်းမြင့်တွေ့ဆုံပွဲကိုဒီဇင်ဘာလ30ရက်နေ့ကနေပြည်တော်သမရအိမ်တော်မှာပြုလုပ်ခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားများအကျိုးအတွက်စီစီလုံးလုံးညီညီညွတ်ညွတ်နဲ့ထမ်းဆောင်သွားကြဖို့စိတ်တူကိုယ်တူတက်ညီလက်ညီပူးပေါင်းဆောင်ရွက်သွားကြဖို့လိုအပ်ကြောင်းသမရအသည့်ဦးဝင်းမြင့်ကတိုက်တွန်းပြောကြားခဲ့ပါတယ်။ဒါ့အပြင်သူ့ရဲ့သမရတက်တန်းကာလဝင်ကြီးဌာနတွေရဲ့လုပ်ငန်းလက်ပတ်မှုတိုးတက်မြန်ဆန်အောင်အဓိကထားဆောင်ရွက်သွားမယ်အကြောင်းကိုလည်းတောက်ချာနေကနေပြည်တော်ပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့တမရအဖြစ်ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားမိန့်ခွန်းမှာတမရတဲ့ဦးဝင်းမြင့်ကပြောဆိုခဲ့ပါတယ်
။ပြည်ရင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းများကိုကျက်မှတ်ရပါလိမ့်မယ်။ရင်းရိုင်းနေတဲ့တရားစီရင်ရေးကိုတက်မှတ်ရပါလိမ့်မယ်။အာဂရိလိုက်စားမှုကိုပုံမူတိုက်ချက်ရပါလိမ့်မယ်လူခွန်ရေးချိုးပေါက်ခံရခြင်းများကိုမြင့်တင်ကာကွယ်ရပါလိမ့်မယ
်သမရဦးဝင်းမြင့်ဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်ခဲ့ချိန်မှာဝင်ကြီးဌာနတွေရဲ့အကြောင်းကိုအတော်လေးသိရှိထားပြီးသားလို့မြန်မာနိုင်ငံရေးလေလာသုံးသပ်သူတွေကမြင်ပါတယ်ဒါကြောင့်လည်းသူ့အနေနဲ့ဝင်ကြီးဌာနတွေကိုပြောတဲ့အတိုင်းတရားကိုင်တွယ်နိုင်မယ်လို့သုံးသပ်ကြပါတယ်ဒီနေရာမှာအဓိကစိန်ခေါ်မှုအခက်အခဲအကြီးအမားဆုံးကဗဏ္ဍာရေးစီမံခန့်ခွဲမှုအပိုင်းဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာတင်မောင်တန်းကဆိုပါတယ
်လက်ရှိဗဏ္ဍာရေးပတ်ချက်ချတာပုံဖြစ်တဲ့ကာလအလုပ်ဒီမထွက်အောင်ကိုလှုပ်ထားတဲ့စနစ်ဖြစ်တယ်လို့ပြောရင်ရပေါင်းရနိုင်တယ်လို့ထင်တယ်ဗဏ္ဍာရေးကော်မရှင်ဥက္ကဋ္ဌအဒီနဲ့ရောစပြီးတရားလုံးမယ်ဆိုလို့ရှိရင်တော်တော်ကြီးကြောင်းနိုင်တယ်ဒါပေမဲ့အဲ့ဒီရဲ့အလုပ်ရဲ့ပမာဏကလည်းတော်တော်ကြီးဒီမနိုင်တယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဘာဖြစ်ကိုအောက်ခြေအားစပြီးဆွဲတဲ့စနစ်ကိုသွားမှဖြစ်တဲ့အတွက်ကြောင့်မလို့လုပ်ဖို့ခိုင်းမှုဟောင်းတွေကိုပြန်လဲတိောက်ဖို့လိုလာတယ်။အဲ့ဒီလုပ်ဖို့ခိုင်းမှုဟောင်းတွေနဲ့ဆက်ပြတ်နေတဲ့အခါကျတော့အရက်ပဲအဖွဲ့အစည်း NGO စနစ်နဲ့ပူးပေါင်းဆောင်ရွက်နိုင်မယ်ခွန်အားပွင့်မယ်။အဲနောက်ပြီးတော့ကိုချုပ်ခိုင်းမှုဖြေလျှော့တာလည်းဖြစ်တယ်။ဒါကြောင့်မို့ဒီနေ့တိုင်းဆိုတာဒီနေ့ပူးပေါင်းဆောင်ရွက်တဲ့အလုပ်ကိုလုပ်ချင်အားချင်းပြည်ရောင်းလေးသဘောဆောင်ရရတော်တော်ဖြစ်နိုင်တယ်လို့ကျွန်တော်တော့အဲ့လိုထင်တယ်။
2015ရွေးကောက်ပွဲစည်းရုံးရေးကာလမှာဒေါက်ဆန်းစုကြည်အပါအဝင် NLD ကောင်းဆောင်တွေအနေနဲ့စီးပွားရေးပညာရေးကျန်းမာရေးစတဲ့ကဏ္ဍတွေမှာတိုးတက်ပြောင်းလဲမှုတွေရှိအောင်ဆောင်ရွက်မှာဖြစ်တယ်လို့ကတိပေးခဲ့ကြတာပါအခု NLD အစိုးရတက်တန်းနှစ်နှစ်ကျော်ကြာကာလအတွင်းမျောလင့်သလောက်တိုးတက်မှုတွေမရှိသေးတဲ့အပေါ်သမရတဲ့ဦးဝင်းမြင့်လက်ထက်ဝင်ကြီးအသစ်တွေကပါပြောင်းလဲခန့်အပ်နိုင်မယ့်အလားအလာရှိပါသလားဆိုတဲ့မေးခွန်းကိုတော့ဒေါက်တာတင်မောင်တန်းကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
ကျောင်းဦးမြာအပြောမှန်တာတဲ့အမှန်ပြောတာကိုပို့ပြီးတော့သဘောကျတတ်တဲ့ဒီလူတို့ကျွန်တော်တော့ဒီလိုပဲသဘောပေါက်တာလေအဲ့တော့အမှန်ပြောတဲ့လူတွေရဲ့စကားကိုပို့ပြီးတော့ဓာတ်ထောင်ခြင်းဟာစပြီးတော့လုပ်မယ်ဆိုရင်တော့အဲ့တော့တပ္ပရာကြီးကစပြီးဦးကြီးတီးတီးရပါတော့အောက်ချင်မှတကယ်ချစ်ပြနေတာလေတကယ်ဝန်ထမ်းတွေကလည်းကြောက်ဝင်ပြီးနေအမည်ပြောလို့ရှိရင်အပြောမှန်တဲ့ပတ်ဝန်းကျင်ကနေအမှန်ပြောတဲ့ပတ်ဝန်းကျင်ကိုပြောင်းနိုင်တယ်ဆိုလို့ရှိရင်တော့အပြောင်းလဲတွေဟာဒီကဖြစ်ပေါ်လာမှာပါ။အနည်းဆုံးလုပ်ငန်းဝင်ကိုအောင်မြင်အောင်ဆောင်ရွက်နိုင်တဲ့ပတ်ဝန်းကျင်မျိုးကိုအလေးထားဖန်တီးမယ်ဆိုလို့ရှိရင်တော့အပြောင်းလဲတွေဟာမဖြစ်စရာမရှိဘူးလို့ထင်တယ်
။မြန်မာနိုင်ငံရဲ့ဆယ်ဦးမြောက်သမရဖြစ်လာတဲ့ဦးဝင်းမြင့်ဟာတည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဝါရင့်ခေါင်းဆောင်တဦးဖြစ်တယ်လို့ဒေါက်တာဆန်းစုကြည်အပေါ်တစ္ဆာဆောင်တည်သူဖြစ်ပါတယ်။သမရဖြစ်ပထမဆုံးအကြိမ်ပြောကြားတဲ့နိုင်ငံတော်မိကုံးမှာတီတူတွေလူလာနေတဲ့အပြောင်းလဲတွေအမှန်တကယ်ဖြစ်အောင်ဆောင်ရွက်သွားမယ့်အကြောင်းဦးဝင်းမြင့်ကကတိပေးပြောကြားခဲ့တာပါ။ဒါကြောင့်လဲဖွဲ့စည်းပုံအရအုပ်ချုပ်ရေးအာဏာမှာစစ်တပ်ရဲ့အခန်းကဏ္ဍဆက်ပြီးရှိနေတဲ့စနစ်အောက်မှာအုပ်ချုပ်ရေးဘက်မှအတွေ့အကြုံအလုံးလောက်ရှိနေတဲ့သမရသစ်တဦးအနေနဲ့ထိရောက်တဲ့အပြောင်းလဲတွေဆောင်ရွက်နိုင်ဖို့အများကမျှော်လင့်နေကြပါရဲ့ရှင်။